ပေါ်တိုင်းနိုင်ငံချာချင်းဆောင်ပြည်နယ်မှာပြည်ထစာအဖြစ်ရောင်းစားခံရတဲ့အထက်အသက်မပြေသေးတဲ့မြန်မာနိုင်ငံသူတဦးအပါအဝင်မိန်းကလေးတွေကိုထိုင်းရဲတပ်ဖွဲ့ကဇူလိုင်14ရက်နေ့မှာကယ်တင်ခဲ့ပါတယ်။ PUA သတင်းနောက်မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံရဲနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေဟာချာချင်းဆောင်ပြည်နယ်လောင်ကျူးကရိုင်တွင်းကကာရာအိုကေဆိုင်တွေမှာအသက်မပြေသေးတဲ့သူတွေကိုပြည်ထစာတွေအဖြစ်ခိုင်းစေနေကြောင်းတိုင်ကြားချက်အရအခုလိုမျိုးဖမ်းဆီးမှုတွေပြုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။လူကုန်ကူးမှုနှိမ်နှင်းရေးတပ်ဖွဲ့ဝင်တွေဟာညပိုင်းမှာကာရာအိုကေဆိုင်ကမိန်းကလေးငယ်နှစ်ဦးကိုခေါ်ထုတ်စစ်ဆေးပြီးပြည်ထစာအဖြစ်ရောင်းစားခံရမှုတွေကိုသိရှိပြီးတဲ့နောက်စိုင်းရှင်ကိုဝင်ဖမ်းခဲ့ပါတယ်။မိန်းကလေးတွေမှာအသက်18နှစ်သာရှိသေးတဲ့မြန်မာနိုင်ငံသူတဦးလည်းပါဝင်နေတာပါ။သူတို့ရဲ့လုံအားကားကိုတစ်လတစ်ကြိမ်သာရှင်းပေးပေမဲ့ပြည်ထစာကောင်းကပေးစလောက်သာရခဲ့ကြတယ်ဆိုပြီးမိန်းကလေးတွေကပြောကြောင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ကာရာအိုကေဆိုင်အတွင်းကိုဝင်ရောက်ရှာဖွေစဉ်မှာရဲနဲ့ဌာနဆိုင်ရာတွေကိုလိုင်းကျေးပေးထားတဲ့စစ်သေးကန်အထောက်အထားတွေကိုပါတွေ့ရှိသွားခဲ့ပြီးတဲ့နောက်လိုင်းကျေးယူနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပါဆက်လက်အရေးယူသွားမှာဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။မြန်မာမိန်းကလေးတွေပြည်ထစာအဖြစ်ခိုင်းစေခံရတာနဲ့ပတ်သက်လို့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။